ဒါနဲ့ကိုကျော်ကျော်သိန်းရေအခုလုံနေတဲ့အမေရိကန်သမ္မတလောင်းအကျိုးရွေးချယ်ပွဲတွေနဲ့ပတ်သက်ပြီးတော့လေသတင်းတွေမှာစူပါအင်ဂါနေဆိုပြီးတော့ပြောနေတာအဲ့ဒါဘာအဓိပ္ပာယ်လဲရှင့
်ဒီလိုမန္နနာရဲ့ဒီအမေရိကန်သမ္မတရွေးကောက်ပွဲကျင်းပမဲ့နှစ်မှာဖေဖော်ဝါရီလဒါမှမဟုတ်မတ်လရဲ့အစောဆုံးအင်ဂါနေကိုစူပါအင်ဂါနေလို့ခေါ်တာဗျဒီကနေ့ပေါ့ဗျာဘာကြောင့်လဲဆိုတော့ဒီကနေ့မှာပါတီနှစ်ခုစလုံးကသမ္မတလောင်းအကျိုးရွေးချယ်ပွဲတွေကိုပြည်내အများစုမှာကျင်းပမယ်လေဒါပေမဲ့ဒီနှစ်မှာပို့ပြီးထူးကြတာကအမေရိကန်သမ္မတရွေးကောက်ပွဲတမိုင်းတစ်လျှောက်ပြည်내အများဆုံးဖြစ်တဲ့20ကျော်မှာရွေးချယ်ပွဲလုပ်မှာဒီမိုကရက်ပါတီကပြည်내22ပြည်내မှာလုပ်မယ်ရီပပ်ဘလစ်ကန်ပါတီကပြည်내20ခုမှာလုပ်မယ်ဒါကြောင့်ဒီအင်ဂါနေကိုတော့ခါတိုင်းနှစ်တွေပို့ထူးပြီးမဟာအင်ဂါနေတို့မဟာမဟာအင်ဂါနေတို့ဆူနာမီအင်ဂါနေတို့စသဖြင့်ပို့ကဲပြီးတော့ခေါ်ကြတာတွေတောင်ရှိတယ်ဒါပေမဲ့စူပါအင်ဂါနေဆိုတာကိုပဲအသုံးအများဆုံးတွေ့ရပါတယ်
ထွင်လဲထွင်ကြပါပြီရှင်ဆိုတော့အခုလောလောဆယ်ဘသူတွေကတစ်ပြေးနေတယ်ဆိုတာကိုလည်းပြောပြပေးပါဦးရှင
်Republican Party ဘက်မှာတော့ Arizona အထက်လွှတ်တော်အမတ် John McCain တစ်ပြေးနေတယ်ခံမှန်းချက်အများစုနဲ့ဒီလူလူစပေါ်ရာစန္ဒာကောက်ယူတဲ့စစ်တမ်းတွေမှာတော့ Republican သမ္မတလောင်းက John McCain ပဲလို့ဆိုနေကြလေရဲ့ဒီကနေ့မဲပေးပွဲပြီးရင်တော့ Republican သမ္မတလောင်းဘသူဖြစ်မဲလို့အဖြူမဲကွဲလိမ့်မယ်ဆိုပြီးတော့လည်းပြောကြတယ်ဗျ Democrat ဘက်မှာတော့ Hillary Clinton နဲ့ Barack Obama တို့အကြိတ်နေပဲဗျဒီနေ့အများစုမှာအရင်တော့ကဟီလာရီကလင်တန်ကရှေ့ကဦးဆောင်နေခဲ့ပေမယ့်အခုတော့သူတင်ကိုတင်ပဲလေးလာသုံးသပ်တဲ့သူတွေနဲ့သတင်းမီဒီယာတွေရဲ့ခမန်းချက်အရကတော့ဒီမိုကရက်ပါတီအနေနဲ့တော့အင်္ဂါနေ့မှာပွဲမပြတ်လောက်ဘူးတဲ့။အော်ဂိုလာမှာကျင်းပမယ်သူတို့ရဲ့ပါတီညီလာခံကြားမှာပဲဘယ်သူသမ္မတလောင်းဖြစ်မယ်ဆိုတာဆုံးဖြတ်နိုင်မယ်လို့ပြောကြတယ်။ဒါကြောင့်ဒီနေ့ရွေးကောက်ပွဲကိုစိတ်လှုပ်ရှားစရာအကောင်းဆုံးရွေးကောက်ပွဲလို့တောင်ဆိုကြပါလိမ့်ရဲ့ဗျာ။
ဒါပေမဲ့ဒီနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဟီလာရီကလင်တန်ကပဲနိုင်နိုင်အာဖရိကန်နယ်ဘွားအမေရိကန်သမ္မတကိုယ်စားလှယ်လောင်းဘာရက်အိုဘားမားပဲနိုင်နိုင်အမေရိကန်သမိုင်းမှာတော့နော်ကမ္ဘာပေါ်ကအင်အားအကြီးဆုံးနိုင်ငံတစ်ခုရဲ့အမျိုးသမီးသမ္မတဒါမှမဟုတ်လူမဲသမ္မတဖြစ်လာမှာနော်ကိုကျော်ကျော်သိန်းရဲ့ကျမတို့အမျိုးသမီးတွေကိုလည်းရှော့မတွက်နဲ့ဟုတ်ရှင့
်ရှော့မတွက်ပါဘူးဗျာခစ်ကာလာကလည်းပြောင်းသွားပြီကိုဗျအသားအရောင်တို့ကြားမတို့ဆိုတဲ့ကိုပြမှုတွေကိုခွဲခြားသဘောထားတဲ့ခစ်ကုန်သွားပြီလေဗျာဒီတော့ကမ္ဘာတစ်ခုတည်းသောစူပါပါဝါနိုင်ငံရဲ့သမ္မတအဖြစ်အမျိုးသမီးပဲဖြစ်ဖြစ်အမေရိကန်အာဖရိကန်အမေရိကန်ပဲဖြစ်ဖြစ်ဖြစ်နိုင်ခြေရှိလာတာပဲမနက်နာရဲ့
ဟုတ်ပါပြီရှင်ကိုကျော်ကျော်သိန်းရှင်းပြတဲ့စူပါအင်ဂါနေအကြောင်းကိုတော့သိရပါပြီဒီအကြောင်းကို VOA သတင်းတောက်ဂျင်းမတ်လုံးကလည်းသတင်းပေးပို့ထားတယ်ဆိုတော့သူ့သတင်းထဲမှာပါရာလေးလေးကိုလည်းဆက်ပြီးပြောပြပေးပါအောင်ရှင
်ကောင်းပါပြီဗျာဂျင်းမတ်လုံးကလည်းသူ့ရဲ့သတင်းဆောင်ပါကိုနောက်ဆုံးထွက်လာတဲ့လူလူသဘောထားကောက်ယူမှုစစ်တမ်းကြောင့်လည်းစထားပါတယ်အရင်တုန်းကကလင်တန်ကဥဆောင်နေခဲ့ပြီမဲ့အခုတော့အိုဘားမားကလိုက်လာပြီးနှစ်ယောက်တူလူနီးပါးဖြစ်လာနေပြီတဲ့ဒါပေမဲ့ဒီကနေ့မဲပေးမဲ့ပြည်နယ်ကြီးအများစုမှာတော့ကလင်တန်ကနည်းနည်းတာနေတယ်လို့ဆိုထားတယ်ကိုယ်စလေလောင်းနှစ်ယောက်စလုံးဟာနောက်ဆုံးမိနစ်ရုပ်မြင်သံကြားကြော်ညာတွေနဲ့အဓိကကြတဲ့ပြည်နယ်တွေစီခတ်သွက်သွက်သွားပြီးသူတို့ကိုထောက်ခံသူတွေအင်ကာနီမှာမဲပေးကြဖို့တိုက်တွန်းနေကြလေရဲ့အိုဘားမားကဒလဝဲပြည်နယ်မဲဆွယ်ပွဲတစ်ခုမှာသူ့ကိုယ်သူပြောင်းလဲရေးသမားအဖြစ်ပုံဖော်ခဲ့တယ
် I can offer a clear and clean break from the failed policies of George W. Bush
ရဲ့မအောင်မြင်တဲ့မူဝါဒတွေကနေရှင်းရှင်းလင်းလင်းပြက်ပြက်သားသားကွဲပြားတဲ့မူဝါဒတွေကိုကျွန်တော်လှုပ်ဆောင်နိုင်ပါတယ်အရင်တုန်းကကျွန်တော်ပေးခဲ့တဲ့မဲတွေနဲ့ပတ်သက်ပြီးပြန်ရှင်းပြဖို့လိုမှာမဟုတ်ပါဘူးလို့အိုဘားမားကဆိုပါတယ်ကလင်တန်ကတော့သူ့ရဲ့အတွေ့အကြုံကိုထည့်စဉ်းစားကြဖို့မစ်ဆိုရီပြည်နယ်မှာမဲဆန္ဒရှင်တွေကိုတိုက်တွန်းခဲ့ပါတယ်
My opponent hasn't had to go through that kind of baptism by fire. Let's not kid ourselves here. This is going to be open season once again.
ကျမရဲ့ပြန်ဖြစ်ကတကယ်ပွဲဥတွေအခက်အခဲမျိုးတွေကိုမကြုံခဲ့ရပါဘူး။ဒီနေရာမှာကျမတို့ခပ်ပေါ်ပေါ်မတွေးကြဖို့လိုပါတယ်။ဒီပွဲဟာအကန့်အသတ်မဲ့ထိုးနှက်မှုတွေ၊ဝေဖန်တိုက်ခိုက်မှုတွေကြုံရမယ့်ပွဲပါ။အတွေ့အကြုံရှိတဲ့သူကိုကျမတို့ရွေးချယ်ဖို့လိုပါတယ်။တစ်ဖက်ကဘလို့ပဲထိုးနှက်ထိုးနှက်ကြံ့ကြံ့ခိုင်ပြီးပြန်ထိုးနှက်နိုင်မဲ့လူမျိုးကိုရွေးချယ်ဖို့လိုပါတယ်။
Republican ဘက်မှာတော့အထက်လွှတ်တော်အမတ် John McCain ဟာ Florida နဲ့ South Carolina အောင်ပွဲတွေကနေရခဲ့တဲ့အရှိန်အဟုန်ကိုဆက်ပြီးတိုးမြှင့်သွားဖို့လုပ်နေပါတယ်။တနင်္လာနေ့က Massachusetts ပြည်နယ်မဲဆွယ်ပွဲမှာ McCain က Republican Party ဝင်တွေရောတတိပုဂ္ဂလမဲဆန္ဒရှင်တွေကိုရောစီယုံပြောဆိုခဲ့ပါတယ
်။ As President of the United States, I will preserve my proud conservative Republican credentials, but I will reach across the aisle to the Democrats and work together for the good of this country.
ကျွန်တော်ရဲ့ Republican ဆိုတဲ့အမတ်သားကိုဂရုစွာထိန်းသိမ်းသွားမှာပါ။ဒါပေမဲ့ Democrat တွေနဲ့ဆွေးနွေးတိုင်ပင်ပြီးတိုင်းပြည်ကောင်းကျိုးအတွက်အတူတကွာလှုပ်ဆောင်သွားမှာပါ။တိုင်းပြည်ကောင်းဖို့အတွက်လှုပ်ဆောင်ရမယ်ဆိုတာကျွန်တော်တို့ကိုမဲဆန္ဒရှင်တွေကလှုပ်ဆဲခြင်းနဲ့အလုပ်ပါပဲ။
McCain ဟာ Massachusetts ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Mitt Romney ရဲ့စိန်ခေါ်ပြောဆိုမှုကိုခုခံတုံ့ပြန်နေရပါတယ်။ Republican Party ရဲ့သမ္မတလောင်းဖြစ်ဖို့ McCain ဟာ ပြည်စုံနဲ့ conservative ဝါဒီတူမဟုတ်ဘူးလို့ Romney ကဝေဖန်ထားတာပါ
That old saying if there's a race between a Republican acting like a Democrat
So you saga hound khu si ba de Democrat တယောက်လို့ပြုမူကျင့်ကြံတဲ့ Republican တယောက်နဲ့ Democrat တယောက်တိုင်ဆိုင်ကြပြီဆိုရင် Democrat ကအမြဲတမ်းနိုင်တယ်ဆိုတာပါပဲ
တခြား Republican Party သမ္မတကိုယ်စားလှယ်လောင်းနေဖြစ်တဲ့ Arkansas ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Mike Huckabee ကတောင်ပိုင်းပြည်နယ်တချို့မှာနိုင်ရဖို့မျှော်လင့်ထားပြီး Texas ပြည်နယ်ကွန်ဂရက်လွှတ်တော်အမတ် Ron Paul ကတော့ Alaska ပြည်နယ်မှာနိုင်ရဖို့မျှော်လင့်နေပါတယ်ဒီကနေ့ပြိုင်ပွဲတွေပြီးရင်နောက်လာမယ့်အဓိကပြိုင်ပွဲတွေကတော့ဖေဖော်ဝါရီလ10ရက်နေ့မှာကျင်းပမယ့် Maryland ပြည်နယ်နဲ့ Virginia ပြည်နယ်၊မတ်လ4ရက်နေ့မှာကျင်းပမယ့် Ohio ပြည်နယ်နဲ့ Texas ပြည်နယ်ပြိုင်ပွဲတွေဖြစ်ကြပါတယ်မန္တနာရေး
အဲ့တော့ American ပြည်ထောင်စုက Super Inga နေ့အကြောင်းကိုကြော်ကြော်သိမ်းရှင်းပြခဲ့တာပါအခု